ချမ်းပြည်တောင်ပိုင်းဖဲခုံမြို့နယ်ထဲမှာပြည်သူ့ကာကွယ်ရေးပူးပေါင်းအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲပြင်းထန်နေတာဒီနေ့နိုဝင်ဘာ4ရက်နေ့မှာ3ရက်သက်တိုက်ရှိနေပါပြီ။တိုက်ပွဲဖြစ်တဲ့အနီးအနားကရွာ4ရွာထပ်မင်းရွာလုံးကျုပ်အုပ်ရင်စွန့်ခွာထွက်ပြေးနေကြပါတယ်။ဖဲခုံနယ်ထဲမှာစစ်တပ်ကအင်အားဖြည့်နေတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒီကြောင်ရန်ကုန်ကလာတဲ့သတင်းကိုတော့ဒီမတ်စုမွန်ကအပြည့်စုံပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ရှမ်းပြည်နယ်တောင်ပိုင်းဖဲခုံမြို့နယ်ခေါင်းဤကျေးရွာအုပ်စုမှာနိုမာလာ2ရက်နေ့ကနေပြီးတော့ဒီကနေ့နိုမာလာ4ရက်နေ့အထိစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့ကြားမှာ3ရက်ဆက်တိုက်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပါတယ်။ခေါင်းဤကျေးရွာအုပ်စုလွယ်ဝဲရွာကိုစစ်ကောင်စီတပ်ကနေမီးနဲ့ရှို့လို့နေအိမ်9အိမ်ထပ်မံမီးလောင်ပြီးတော့3အိမ်ကတော့ပျက်ကျသွားတယ်လို့မျက်မြင်ဒေသခံတဦးက VOA ကိုပြောပါတယ်။အဲ့ဒီမီးရှို့မှုဖြစ်ပြီးတဲ့နောက်မှာတော့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေကြားမှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့ပါတယ်။ဒီကနေ့မှလည်းခေါင်းဤကျေးရွာအုပ်စုဆက်တော်ရွာတဝိုက်မှာထပ်ပြီးတော့တိုက်ပွဲပြင်းထန်ခဲ့တယ်လို့ဖဲခုံ PDF ပြောရေးဆိုခွင့်ရှိသူတဦးက VOA ကိုပြောပါတယ်
။မနေ့ကတည်းကဖြစ်နေတာ9နာရီ8နာရီခန့်ကအခုချိန်ထိဖြစ်နေကြတော့တယ်။မနေ့ကလည်းနေ့လယ်7နာရီခွဲလောက်ကစပြီးတော့လူဝဲရောင်မီးရှို့လို့အဲ့မှာဆက်ဖြစ်တာဆက်ဖြစ်ပြီးတော့ဒီကောင်တွေကတောင်ကုန်းတကုန်းတကုန်းနဲ့ချွေလာတာမနေ့ကလည်းကညနေ9နာရီ6နာရီလောအမောင်းတောက်သွားတဲ့အချိန်အချိန်ကြီးစိုက်ရက်ပြင်းနေတယ်ဖြစ်ကြတယ်ကျွန်တော်ချီရလဲတန်ရရရကြတယ်သူတို့ချီရလဲတန်ရရတာဒီကောင်တွေသူတို့ချီရလဲရှိတယ်မနေ့ကလည်းတနေကုန်ဒီနေ့မိုးလင်းတော့လည်းဆက်ဖြစ်တယ်ဒီချိန်ကြီးတော့တနေကုန်ဖြစ်နေတာဆက်ဖြစ်တဲ့နေ့ကလေးကဆိုရင်ဒီနေ့နဲ့ဆိုသုံးရက်ရှိပြီ
ဒေသခံကာကွယ်ရေးအဖွဲ့ကိုလာပြီးတော့တိုက်ခိုက်တဲ့အထဲမှာတော့စစ်ကောင်စီတပ်ဖွဲ့နဲ့အတူပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ကပါနိုင်တယ်လို့လည်းဒေသခံတွေကခန့်မှန်းပါတယ်စစ်တပ်စခန်းချပြီးတော့ညအိတ်သွားတဲ့နေရာမှာ PNLO တစ်စိမ့်နဲ့ယူနီဖောင်းတွေကျန်ခဲ့တာကိုတွေ့ရတယ်လို့ဖဲခုံ PDF က VOA ကိုပြောပါတယ်ဒါနဲ့ပတ်သက်လို့ PNLO အဖွဲ့ကိုမေးမြန်းဖို့စ조사ခဲ့ပေမဲ့တုံ့ပြန်မှုတော့မရသေးပါဘူးဖဲခုံတိုက်ပွဲရဲ့နောက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကလည်းတစုံတရာထုတ်ပြန်ကြေညာတာမရှိသေးပါဘူး။ခေါင်းဤကျေးရွာ၊ဆက်တော်ကျေးရွာ၊လွယ်ဝဲကျေးရွာ၊လွယ်လုံးကျေးရွာတွေနားမှာစစ်တပ်ကနေတက်ဆွဲပြီးတော့စစ်စေးလုံနေပုံရတယ်လို့ဒေသခံတွေကပြောပါတယ်။ရွာတွေဘက်ကလည်းလက်နက်ကြီးတွေနဲ့ပစ်နေတာကြောင့်ရွာလုံးကျအိုးအိမ်ဆွန့်ခွာပြီးဘေးလွယာကိုထွက်ပြေးနေရတယ်လို့ထွက်ပြေးတိမ်းရှောင်နေရတဲ့ဒေသခံတွေကပြောပါတယ်။အရက်သားပြည်သူတွေကိုဖမ်းဆီးပြီးတော့စစ်ဆေးနေတာနောက်နေအိမ်တွေကိုငွေနောက်ဖြတ်စည်းပြီးတော့သူတို့လိုချင်တဲ့ပစ္စည်းတွေယူသွားတယ်လို့ပြောပါတယ်။လက်နက်ကြီးကြီးတွေကြာလို့နေအိမ်တချို့ပျက်စီးခဲ့တာတွေလည်းရှိတယ်လို့စက်တော်ကြေးရွာသားတဦးကပြောပါတယ်
။သူတို့လက်မဲ့အင်အားတွေကအားတွေကတော့လူဖြစ်ပေးမယ်။သူတို့ကအခုမှပဲဖြစ်တာမဟုတ်ဘူး။စက်တော်အရင်တော့လည်းမပြင်းတော့ပြင်းဖြစ်ဖြစ်ဘူး။အဲလိုကြောင့်မျိုးပါ။ဒါမဲ့ဒီတင်ကြတော့လူရင်အားရောလက်မဲ့အားတာလို့နေအားတုံးနေတော့ကြောင့်တော့ရွာကလုံးစီချောင်းချင်းနဲ့ဆက်ပြီးရတယ်ပေါ့နော်ဒီခောက်ကြတော့စာလုံးရအောင်တော့ကြံလို့ရပါတယ်ဆက်ပြီးရဆိုင်လို့လည်းမမီသေးတဲ့ခါကျတော့ဆက်ပြီးရတာပေါ့တော်တော်လေးနဲ့တော့ဒုက္ခရောက်ကြတာပေါ့နော
်ဖဲခုံမျိုးနယ်ထဲမှာတော့စစ်တပ်ကနေစစ်အင်အားတိုးမြှင့်ထားတယ်လို့ခေါင်းဤကျေးရွာအုပ်စုဒေသခံတို့ကပြောပါတယ
်ကျွန်တော်ဆက်ပြီးရတယ်ရွာထဲမှာတော့တရားမပြန်ဘူးမမိတ်ရဆိုလဲဒီဆက်တော်ရွာအင်းတရားမစဲလက်မဲ့ဒီခုစုဒီအေးအေးတလုံးကြည့်ရဒီပြကောနေဒီမြို့ပေါ်နေရတော့ဖဲလန့်ထူရဲ့လို့ပုံစံမျိုးတော့ရန်တန်ထူရဲ့ပုံစံမျိုးပ
ါစပားရိတ်သိမ်းကြင်ဖြစ်နေပေမဲ့အခုလိုမျိုးတိုက်ခိုက်မှုတွေဖြစ်နေလို့အဲ့ဒီလုပ်ငန်းတွေကိုမလုပ်နိုင်မဲနဲ့ဒေသခံတွေဟာထွက်ပြေးနေရပြီးတော့ဆင်းရဲဒုက္ခပင်ပန်းမှုမျိုးစုံနဲ့ရင်ဆိုင်နေရတယ်လို့ခေါင်းဤကျေးရွာအုပ်စုဒေသခံကပြောပါတယ
်ကျွန်တော်တို့ကအိုးရှိတယ်အိမ်ရှိတယ်ဘောမှာဒီလိုဖြစ်လာမျိုးတခါမှတော့မတွေးဘူးပေါ့နော်ဒီချိန်မှာမကြည့်ဘူးကြုံရတဲ့အတွက်ကြောင့်လို့ဒုက္ခပေါင်းဆုံးချင်းရဲ့ပြန်ပါမှုမျိုးစုံနဲ့ကျွန်တော်တို့ဒီဘက်ကိုချက်ချင်းကြုံတွေ့ရတယ်ပတ်ရှိဒီချိန်ကရိတ်ချင်းတင်းချင်းဖြစ်တဲ့အတွက်ကြောင့်လို့ကိုစိုက်ပြထားတဲ့စဘာတွေဆိုရင်ချိန်တိုင်းကိုကမရိတ်သိမ်းနိုင်မေ့တော့မေ့နေဘူးဒီတင်းလို့ရရတာပြစ်ထားခဲ့ပြီးတော့အိုးအိမ်ကိုစွန့်ထွာထားခဲ့ပြီးတော့ကျွန်တော်တို့ချက်ပြေး
စစ်တပ်ဘက်ကနေလက်နက်ကြီးတွေနဲ့ပစ်နေတာကြောင့်အောက်တိုဘာလ28ရက်နေ့မနက်အစောပိုင်းကရွှေပြည်အေးရွာကသဲရွာကထောင်နဲ့ချီတဲ့ဒေသခံတွေဟာထွက်ပြေးတိမ်းရှောင်နေရပါတယ်။ရွာတွေနားကိုလည်းစစ်တပ်ကနေစခန်းချလို့ဒီကနေ့အချိန်ထိမပြောင်းနိုင်ကြသေးပါဘူး။ဒါကြောင့်ယာယီစစ်ပေးဒုက္ခသည်စခန်းတွေမှာတနေ့တခြားစစ်ပေးဒုက္ခသည်တွေများလာနေလို့နေထိုင်စားသောက်ရေးကအခက်အခဲဖြစ်နေတယ်လို့ပြောပါတယ်ရှင်။